မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တရင်2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American နဲ့ Canada တောင်းဝင်ရှိသူတွေကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရရှိ Washington မှာတည်ဆိတ်ဆွေးနွေးနေပါတယ်ဒီခါပြည်မှာ Ranger Mosin နေပေါ်လူမျိုးတွန်းလောက်အောင်လူခွေချုပ်ဖောက်မှုတွေကျွလွန်နေကြောင်းပြည်သူ့မှာစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာအစိုးရတာဝန်ရှိသူတွေကပယ်ချလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးသွားမှာပါ
ဒီကနေ့ညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာရည်ထဲမှာတော့ American ပြည်ထောင်စုရဲ့စုံစမ်းတွေ့ရှိချက်တွေကကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအချက်တွေနဲ့ကိုက်ညီတယ်လို့ကုလလုံခြုံရေးကောင်စီမြန်မာအရေးဆွေးနွေးပွဲမှာAmericanကပြောဆိုလိုက်တဲ့အပေါ်
ဟို US ရဲ့ပြည်ထောင်စုတွေက UN နဲ့တူတူပဲထပ်တူပဲပြောရင်เนาะအဲ့ဒါကိုဒီမှာဆွေးနွေးနေတဲ့ကဒီဥစ္စာကိုပြောချ
က်ရခိုင်ရေးကဲခတ်ဒေါက်တာခင်ဇော်ဝင်းပြောသွားတာပါနောက်ပိုင်းမှာပြည်စုံကနားဆင်ရပါမယ်ဒီသတင်းနဲ့အတူစွာချောင်းရီလောင်တမန်ရဲ့အကျိုးပဲ့သွားတဲ့ရေဘိုလွဲကစီးလာတဲ့ရေတွေကြောင့်ဒီကနေ့မနေ့ရန်ကုန်မန္တလေးအမြင်လမ်းမှာရေကျော်မှုတွေရှိခဲ့တဲ့အကြောင်းမြန်မာကျပ်ငွေတန်ဖိုးရက်ဆက်ကျဆင်းနေတာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကစူးစမ်းခဲ့ပေမဲ့ငွေလဲနှုန်းဟာဒေါ်လာကို1550ကျပ်ဝန်းကျင်နဲ့ဈေးကွက်စံချိန်ချိုးနေစေဖြစ်လို့ဈေးကွက်ရဲ့ရိုက်ခတ်မှုတွေအကြောင်းသုံးသပ်ပြောဆိုထားကြတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးကြပါအောင်ရှင
်။မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်အစားထိုးဖို့ကြိုးပမ်းနေချိန်မှာပဲအဖွဲ့ဝင်အမေရိကနဲ့ကနေဒါနိုင်ငံကစိတ်ဆက်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကနဲ့မက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဒီသတင်းပတ်တည်းရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားရောဘတ်လက်တီဇာကနဲ့မနေ့တုန်းကတွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီလန်ကတော့အစောပိုင်းဆွေးနွေးမှုတွေမှာလွန်မင်းအပြူသဘောဆောင်တဲ့အကြောင်းပြောဆိုထားပြီးအသေးစိတ်တွေကိုတော့ဒီနေ့မှဆက်လက်ဆွေးနွေးသွားဖို့လည်းစီစဉ်ထားကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူညီချက်မှာမက္ကဆီကိုနိုင်ငံဘက်ကကားထောက်လုပ်ရေးလုပ်ငန်းမှာရရှိမဲ့ခံစားခွင့်တွေကြီးကြီးမားမားရှိနေတာတွေ့ရတဲ့အတွက်ကနေဒါနိုင်ငံအတွက်အလားအလာကောင်းလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းကနေဒါနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူထားတဲ့ NAFTA သဘောစာချုပ်အရမတော်ရင်တဲ့နှုတ်ထွက်ပစ္စည်းတွေပေါ်အခွန်ကောက်ခံမှုနဲ့ပတ်သက်လို့ကာလကြာရှိကနေဒါနိုင်ငံနဲ့တင်းချင်းပွားနေတာတွေကိုတော့ဘယ်လိုဖြေရှင်းမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဝါရှင်တန်မှာရှိနေစေဖြစ်တဲ့မက္ကဆီကိုကုန်သွယ်ရေးကိုယ်စားလှယ်နဲ့လည်းကနေဒါနိုင်ငံခြားရေးဝန်ကြီးတွေ့ဆုံမှုစီစဉ်ထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားရရှိထားခဲ့တဲ့သဘောတူညီချက်ကိုအသေးစိတ်ဆက်လက်ညှိနှိုင်းရအောင်မှာဖြစ်ပေမဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်လက်တီဇာကတော့စက်ပြုံးမွေးမြူရေးလုပ်ငန်းပါဝင်တခြားလုပ်ငန်းတွေမှာအလောက်ကန်နေဖန်တီးပေးပြီးနိုင်ငံစလုံးအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်တရဖြစ်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲပြောဆိုထားပါတယ်
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာပြန်ပြီးတော့အင်အားကောင်းလာနေတဲ့ IS Islamic အစွန်းရောက်အကြမ်းဖက်သမားတွေကသူတို့လက်လွတ်ခဲ့ရတဲ့ Caliphate Islam ဒေသပြန်ပြီးတော့ထူထောင်ဖို့ကောင်းကောင်းနေရာယူထားပြီးဆိုတဲ့ American စစ်ဌာနချုပ် Pentagon ရဲ့ခန့်မှန်းပြောဆိုချက်ကို American ထိပ်တန်းစစ်ဘက်အရှိတူကပယ်ချလိုက်ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂကထုတ်ပြန်လိုက်တဲ့အစီရင်ခံစာတွေကခန့်မှန်းဖော်ပြချက်တွေအရ IS တို့ဟာသူတို့ထိန်းချုပ်ခဲ့တဲ့နယ်မြေတွေလက်လွတ်ခဲ့ရပေမဲ့အီရန်နဲ့ဆီးရီးယားမှာ IS တပ်ဖွဲ့ဝင် 2,000 ကနေ 3,000 ထိရှိနေသေးတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအစီကီယန်ခန်စာရီကိုပူရဲစီဦးစီးမြအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့မရိန်တက်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကလည်းမခမောက် IS တိုက်ခိုက်ရေးသမားတွေ 3,000 လောက်ထိရှိနေသေးတယ်ဆိုတဲ့အချက်ကိုသူ့အနေနဲ့မယုံကြည်ဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒီဒစ်နဲ့ပင်နဂွန်စစ်ဌာနချုပ်မှရှာရှာပါပါပူရဲလုပ်တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်မှူးကြီးဒန်ဖော့ဒ်ကပြောဆိုသွားတာပါUfrate မြဝန်ဒေတာမှာရှိနေသေးတဲ့ချင်းချောင်းမတွေကိုအယုံဆိုင်လောက်ကိုင်းနေပြီးတော့အီရန်နိုင်ငံထဲမှာ IS တို့အနေအချင်းရှိနေသေးတယ်ဆိုတာကိုသိပေမဲ့လည်းအရင်တုန်းကလိုအင်အားကောင်းနေသေးတယ်ဆိုတာမဖြစ်နိုင်ဘူးလို့လည်းပြောပါရယ်ဒီအစီရင်ခံစာတွေကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့တာပါကာကွယ်ရေးဌာနရဲ့ကိန်းဂဏန်းတွေကိုကူကားထားတဲ့အထွေထွေစုံစမ်းရင်းမှုရဲ့အစီရင်ခံစာမှာတော့ IS တပ်ခိုက်ရေးသမားတွေကအီရန်မှာ 18,000 ဆီးရီးယားမှာ 13,100 ကနေ 14,500 အထိရှိနိုင်တယ်လို့ဖော်ပြထားပြီးအမေရိကန်စစ်စင်ရေးဒေတာတွေမှာရှိနေတဲ့ IS တွေက 4,000 ကနေ 6,000 လောက်သာရှိတယ်လို့လည်းဆိုထားပါရယ်
မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းလိုက်ပြီးရပ်ပိုင်းချက်မှာပဲတောင်ကိုရီးယားနဲ့ပူးတွက်စည်းရေးလက်ချက်မှုတွေရှင်းနေတဲ့ပြန်ဆောက်ကိုစဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လတည်းစင်ကာပူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိစ္စရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကရေဝီယားဆန်ဆန်ကတိပေးခဲ့ပြီးနောက်မှာပဲသမ္မတထရန့်ကပူးတွက်စည်းရေးလက်ချက်မှုတွေကိုဆိုင်းငံ့ထားမယ်အကြောင်းရုတ်တရက်ကြေညာထားတာပါ။ မြောက်ကိုရီးယားပေါ်ယုံကြည်မှုကိုပြသတဲ့အနေနဲ့ဒီနှစ်နွေရာသီမှာပူးထွက်စည်းရေးလေ့ကျင့်မှုကိုဆန့်ကန့်ခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရပ်ဆိုင်းမှုကြေပြေးထတာမဟုတ်ကြောင်းလဲအမေရိကန်ကာဝေးဝန်ကြီး James Mattis ကပင်တဂွန်စစ်ဌာနချုပ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။နောက်ထပ်စည်းရေးလေ့ကျင့်မှုတွေကိုဆန့်ကန့်မှုအစီအစဉ်မရှိတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ဇွန်လထိပ်သီးဆွေးနွေးပွဲအပြီးမှာတော့စင်ကာပူနိုင်ငံမှာရရှိခဲ့တဲ့သဘောတူညီချက်ဟာတမိုင်းဝင်အောင်မြင်မှုတစ်ရပ်ဖြစ်တဲ့အကြောင်းသမ္မတ Trump ကပြောဆိုခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအဆုံးသတ်ပြီးဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတိုးတက်မှုအနေချင်းတွေအပြန်အလှန်အနေနဲ့ Facebook တန်ခတ်မှုတွေကိုလျှော့ပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့တယ်လို့အရေးယူမှုတွေလျှော့ပေါ်မပေးခင်နျူကလ িয়ার လုပ်ငန်းတွေအားလုံးရပ်ဆိုင်းဖို့ American ရဲ့တောင်းဆိုချက်တွေကိုမြောက်ကိုရီးယားကငြင်းဆန်ခဲ့ရတာကစစ်ဆန်ညှိနှိုင်းမှုတွေမှာရှေ့မတွန်းနိုင်ပဲဖြစ်နေရတဲ့အကြောင်းသမ္မတ Trump ကမကြသေးခင်တုန်းကပဲအတိအမှတ်ပြုလက်ခံပြောဆိုခဲ့တာပါဒီနောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီသတင်းပတ်တဲ့မြောက်ကိုရီးယားကိုတွားရောက်မဲ့အစီအစဉ်ကိုလည်းဖျက်ခဲ့ရပါတယ
်ပြီးခဲ့တဲ့စနေနေ့ကကွဲလွန်သွားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းရဲ့အောက်မေ့ဂုံပြုပွဲအခမ်းအနားကိုအရီဇိုနာပြည်နယ်မှာဒီကနေ့စတင်ကျင်းပပါတယ်ဂျွန်မက်ကိန်းဟာအရီဇိုနာပြည်နယ်လွှတ်တော်ကိုစားပြုလွှတ်တော်အမတ်အဖြစ်နှစ်ပေါင်း30ကျော်ကိုစားပြုခဲ့သူဖြစ်ပါတယ်ပြည်နယ်မြို့တော်ဖီနစ်ကလွှတ်တော်မှာဂျွန်မက်ကိန်းရဲ့ရုပ်အလောင်းကိုတည်တံ့အခမ်းအနားနဲ့အောက်မေ့ဂုံမြို့ကျမှာဖြစ်ပြီးနောက်ပိုင်းမှာတော့အများပြည်သူတွေကိုလာရောက်ကာရဝဲပြုခွင့်ပေးမှာဖြစ်ပါတယ်ဇာပနာအခမ်းအနားကိုအရီဇိုနာမှာသတင်းပတ်ကုံအထိကျင်းပမှာဖြစ်ပြီးမနက်ဖြန်ကြာရာပိုင်းနဲ့မှာတော့ဂျွန်မက်ကိန်းရဲ့မိသားစုဝင်တွေမိတ်ဆွေတွေအစိုးရတာဝန်ရှိသူတွေနဲ့အတူဖီနစ်မြို့မှာပဲအများပြည်သူတွေတက်ရောက်တဲ့ဇာပနာအခမ်းအနားကျင်းပမှာပါတောက်ကြာနေမှာတော့မြို့တော်ဝါရှင်တန်မှာလွှတ်တော်အမတ်ဂျွန်မက်ကိန်းရဲ့အောက်မေ့ဂုံပြုပွဲကျင်းပပြီးသူ့ရဲ့ရုပ်အလောင်းကိုလွှတ်တော်အဆောက်အုံထဲမှာထားရှိမှာပါဝါရှင်တန် DC က National Cathedral မှာစနေနေ့ကျင်းပမဲ့ဇာပနာအခမ်းအနားမှာတော့သမရဟောင်းတွေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုံပြုစကားပြောကြမှာဖြစ်ပါတယ်မက်ကိန်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာ Maryland ပြည်နယ် Annapolis ကသူတက်ရောက်ခဲ့တဲ့ American ရေတပ် Academy မှာမြုပ်နှံမှာဖြစ်ပါတယ်ဂျွန်မက်ကိန်းဟာအုံနောက်ကင်ဆာနဲ့အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒီကပြင်းနယ်မှာပြီးခဲ့တဲ့နေ့ထဲဖြစ်ခဲ့တဲ့ပရိပတ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတွန်းလောင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာဆွေးရကဖေချလိုက်ပါတယ်ဒီကပြင်းနယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေတဲ့တက်မတော်ကော်ဝဲဦးစီးချိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိတ်တန့်ခေါင်းဆောင်6ဦးကိုလူမျိုးတွန်းတပြတ်မှုလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကတင်းလာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါမြန်မာဆွေးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့အချက်လက်ရှာဖွေရေးအဖွဲ့ဆေးလွတ်ဖို့တာဝန်ပေးခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမြန်မာဆွေးရကလက်ခံမထားကြောင်းဒီကနေ့ထုတ်ဆွေးရပိုင်းတင်းစာတွေမှာပြောဆိုထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာတာဝန်ကမှားယွင်းတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ဖြေရှင်းနိုင်မှုမြန်မာဆွေးရကစုံစမ်းရေးကော်မရှင်တစ်ခုဖွဲ့စည်းထားတဲ့အကြောင်းလည်းပြောဆိုထားတာပါကံပြင်းတဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညိုရေးကိစ္စကံတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တယ်ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကတောင်းဆိုနေတာဖြစ်ပါတယ်မြန်မာဆွေးရတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံကတိုင်ဝမ်ကဆွဆွဲနေတဲ့လောက်လူခွေရေးချိုးဖောက်မှုတွေကျွလွန်နေတာမရှိကြောင်းနဲ့ကျွလွန်သူတချို့ကိုလည်းဖော်ထုတ်အရေးယူမှုတွေရှိခဲ့ကြောင်းလည်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကျွလွန်ခဲ့ကြတဲ့မြန်မာစစ်တပ်ရဲ့လောက်ရက်တွေကိုဟန်တာနိုင်တဲ့အာဏာတွေနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မှမရှိတဲ့အတွက်အဲ့ဒီဖြစ်ရက်တွေနဲ့ပတ်သက်ပြီးသူ့ကိုအပြစ်တင်လို့မရဘူးလို့အမေရိကန်အထက်လွှတ်တော်လူမျိုးစုကောင်းဆောင် Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေဟာကြမ်းကြုတ်ရက်စက်မှုတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတော့တန်ရမရှိဘူးလို့လည်းရိုက်တာစတင်ထောက်တယောက်ရဲ့အမေကို Mitch McConnell ကဖြေကြားတော့ပါတယ်။လုံခြုံရေးကောင်စီမှမနေ့အင်္ဂါနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတကားဖွင့်ဆွေးနွေးပွဲမှာလဲရူဟင်ဂျာအရေးအမေရိကန်နိုင်ငံခြားရေးဌာနကစုံစမ်းစစ်ဆေးရေးမှုတွေရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဒီဒရင်ပတ်အတွင်းထုတ်ပြန်ခဲ့တဲ့တွေ့ရှိချက်အစီရင်ခံစာနဲ့ကန့်ညင်မှုရှိတယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ် Nikki Haley ကပြောပါတယ်။မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ရင်းကရူဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးလောက်အောင်လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေမကအုပ်စုလိုက်မတိန်ကျင်တာတွေပါကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကတ နင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူဖို့တောင်းဆိုထားတာပါဒီလိုကြမ်းကြုတ်ရက်ဆက်တဲ့လိုရတဲ့အတွက်တာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူပေးဖို့ကုလသမဂ္ဂဖက်ကဒါပထမဆုံးအတိအလင်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာအစိုးရဖက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အထိလှုပ်ခွန့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ပြောဆိုထားတယ်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းအတိအမှန်မပြောပါဘူး
American by Puerto Rico ကျွန်းမှာပြည်ရဲ့နှစ်စက်တင်ဘာလရဲ့ Hurricane Maria တိုက်ခတ်မှုကြောင့်တည်ဆုံးသူရေထွက်ရာ 3,000 နီးပါးရှိခဲ့ကြောင်းလေ့လာတွေ့ရှိချက်တစ်ခုကဖော်ပြလိုက်ပါတယ်။တည်ဆုံးသူ64ယောက်သာရှိကြောင်းဒေသခံအစိုးရကပြည်ရဲ့ဒီစင်ဘာလရဲ့ကြေညာထားပေမဲ့တည်ဆုံးသူဒီကိန်းကနေတဲ့46ဆကြောင်များနေတဲ့အကြောင်းတရားလွတ်လပ်တဲ့လေ့လာချက်တည်းရဲ့မနေ့ကတော့ထုတ်ပြန်ချိန်မှာဖော်ပြထားတာပါ။မွန်တိုင်းသင်ခင်ပြည်နောက်စိုးရတဲ့အခြေအနေတွေအောက်မှာထိရိုက်သေးဆုံးသူစင်းကိုအပြည့်အဝကောက်ယူနိုင်တဲ့အခြေအနေမျိုးမရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်။အဆိုအရဆုံးအခြေအနေတွေကျေဝနိုင်တယ်ဆိုတာကိုမျှော်မှန်းထားမယ်သင်္ကန်းစာတရားဖြစ်တဲ့အကြောင်းလည်းအုတ်ချွေမှုရီကာရိုဇဲလိုကပြောဆိုခဲ့တာပါ။ဟာရီကိန်းမွန်တိုင်းကိုရင်ဆိုင်ဖြစ်ရှင်းနိုင်အောင်လေ့လာမယ့်ကော်မရှင်တရားကိုဖော်စီသွားပြီးရှေ့နာကမှမွန်တိုင်းနဲ့ကျေဝတဲ့ကအနေနဲ့ရှိနေတဲ့သူတွေကိုလည်းစည်ရင်ပြည့်စုံထားမှဖြစ်တဲ့အကြောင်းလဲအုတ်ချွေရည်မှုကပြောဆိုခဲ့ပါတယ်တရားတည်ဆုံးသူအရေးအတွက်စည်ရင်တဲ့ထွက်ပေါ်လာပြီးနောက်အုတ်ချွေရည်မှုကိုကူညီဖို့လဲသမရအင်ပြူတော်ကကန့်လန့်ခဲ့တာပါပေါ်တိုရီကိုကျွန်းမှာအခြေခံစောင့်နှွေးနေနေအကြီးအကျယ်ဖြစ်စီခဲ့တဲ့အထိဟာရီကိန်းမာရီယာတက်ခတ်ခဲ့ပြီးနောက်တည်ဆုံးသူအရေးအတွက်နဲ့ပတ်သက်လို့လဲအငင်းပွားစရာတွေပေါ်ပေါက်ခဲ့ပါတယ်မုန်တိုင်းတန်ကြောင့်လူပေါင်းထောင်နဲ့ချီအိုးအိမ်ဆုံးခွာခဲ့ကြရတယ်လို့လရီနဲ့ချီတည်ဆင်မီပြက်လက်မှုတွေနဲ့လဲကြုံခဲ့ရတာပါနောက်တစ်ချိန်အင်အားပြည့်မုန်တိုင်းကျောင်းရတဲ့အခါမျိုးမှာပေါ်တိုရီကိုကျွန်းဟာအန်ဒီယန်ရှိတဲ့ခြေနေမှာရှိနေစေဖြစ်တဲ့အကြောင်းလဲအုတ်ချွေမှုရိုဇယ်လိုကမနေ့တုန်းကပဲသတိပေးပြောဆိုထားပါတယ်
။တောင်ဆူဒန်နိုင်ငံရဲ့ဆိုးဝါးလာတဲ့ငါးနှစ်ကြာပြည်တွင်းစစ်ကြီးအဆုံးသတ်စေမဲ့ညင်ချမ်းရေးသဘောတူညီချက်နောက်ဆုံးမူကြမ်းမှာလက်မှတ်ထိုးဖို့တောင်ဆူဒန်သဘုံကောင်းဆောင်ရစ်မချာကဆုံးဖြတ်လိုက်ကြောင်းကြားနေညင်နိုင်သူတယောက်ကပြောပါရယ်ဒီလအစောပိုင်းတုန်းကတောင်ဆူဒန်သမ္မတဆယ်ဗာကီယာနဲ့အာနာမြဝေမဲ့သဘောတူညီချက်ကနအူးမူကြမ်းမှာမချာကလက်မှတ်ရေးထိုးခဲ့ပေမဲ့ပြည်နယ်ရေးနဲ့နမိတ်အရေးနဲ့ပတ်သက်ပြီးတော့မေခွန်းထုတ်ထားတာရှိနေတာကြောင့်ပြန်လည်ပြင်ဆင်ထားတဲ့မူကြမ်းမှာတော့လက်မှတ်ရေးထိုးဖို့ညင်ဆိုခဲ့ပါရယ်ကြာလပတင်းနေ့မှာတော့ဆူဒန်ကြားနေညင်နိုင်သူတွေနဲ့အပြင်းထန်ဆွေးနွေးပြီးတဲ့အခါမှာမချာကလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်လိုက်ပါရယ်တောင်အာဖရိကနိုင်ငံကိုပြည်နှံတန်းပေးခံခဲ့ရတဲ့မချာဟာအခုချိန်မှာတောင်ဆူဒန်အစိုးရရဲ့သူ့သမ္မတ၅ယောက်ထက်ကတယောက်ဖြစ်ပြန်ရောက်လာမှာဖြစ်ပါရယ်သမ္မတနဲ့တပုံကောင်းဆောင်တို့အကြားအာဏာအပြိုင်လွတ်နေမှုတွေနဲ့ညင်ညာရေးသဘောတူညီချက်တွေကိုရဖို့မဖြစ်နိုင်ခဲ့တာတွေကြောင့်တောင်ဆူဒန်ပြည်သူထောင်ပေါင်းနဲ့ချီတည်ဆုံးခဲ့ရပြီးတန်းနဲ့ချီလက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါရယ်
Direct from Washington, the voice of America, VOA.
ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ American ပြည်အောင်စုရဲ့စုံစမ်းတွေ့ရှိချက်တွေကကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီတယ်လို့ကုလလုံခြုံရေးကောင်စီမြန်မာအရေးဆွေးနွေးပွဲမှာအမေရိကန်ကထုတ်ပြောလိုက်တဲ့အပေါ်မြန်မာအစိုးရအနေနဲ့ဖုံးကွယ်ညှင်းပယ်မနေဘဲအပြစ်မှန်ကိုရင်ဆိုင်ပါလို့ရခိုင်အရေးဆောင်ကြည့်လေ့လာနေသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ရခိုင်အရေးဟာနိုင်ငံတကာရဲ့လုံခြုံရေးကိုချိန်းချောက်လာနေတယ်လို့လုံခြုံရေးကောင်စီမှစိုးရိမ်မကင်းပြောဆိုမှုတွေအပေါ်မှာလည်းမြန်မာနိုင်ငံအနေနဲ့ကိုယ်နိုင်ငံတခုရဲ့အရေးထက်ဒေတာရင်းလုံခြုံရေးကိုအလေးထားစဉ်းစားဖို့လိုအပ်လာပြီလို့အကြံပေးကြပါတယ်။မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်
။ဩဂုတ်လ28ရက်မနေ့အင်္ဂါနေ့ကကုလလုံခြုံရေးကောင်စီမှပြုလုပ်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုတိုင်တက်ရောက်တဲ့မြန်မာရေးတကပွင့်ဆွေးနွေးပွဲမှာတော့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာသံမတ်ကြီးနီကီဟေလီကလည်းအမေရိကန်အစိုးရဘက်ကစုံစမ်းတွေ့ရှိထားတဲ့ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လူခွေချိုးဖောက်မှုတွေဟာလူကြားလို့တော့မကောင်းတဲ့ရာဇဝတ်ပြစ်မှုတွေဖြစ်ပြီးဒီစုံစမ်းချက်တွေဟာကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီတယ်လို့အမေရိကန်ကထုတ်ပြောလိုက်ပါတယ်။အခုလိုမျိုးနိုင်ငံတကာနဲ့ကုလကထောက်ပြပြောဆိုနေတဲ့ရခိုင်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေအပေါ်မြန်မာအစိုးရအနေနဲ့ငြင်းဆန်နေမဲ့အစားအဖြစ်မှန်ကိုရင်ဆိုင်ဖြေရှင်းတင်ပါပြီလို့ရခိုင်အရေးလေ့လာအကဲခတ်နေတဲ့ဒေါက်တာခင်စောဝင်းကအခုလိုတိုက်တွန်းပါတယ်
။ဟို US ရဲ့ပြည်ထောင်ချက်တွေကယူရဲ့သူတွေပဲထပ်တူပဲပြောရရင်နော်အဲ့ဒါကိုမြန်မာအစိုးရအနေနဲ့ကဒီဥစ္စာကိုပယ်ချပါလေဆိုတာကတော့ဟုတ်ပြီလုံလောက်အားချိသွားတယ်နော်ဟုတ်ဆောဒီအပြည်ဆိုင်ရာဖွဲ့စည်းတွေကနော်ဘန်ဂလားဒေ့ရှ်ကိုတွားပြီးထွေးထားပြီးအဲ့ဒါကိုမှမြန်မာအစိုးရအနေနဲ့ကဟိုလက်မခံနိုင်ဘူးဒီဥစ္စာကြီးကမှားနေပါတယ်နော်ဒါတွေပယ်ချပါလေဆိုလို့ရှိရင်တော့အရင်ကကွာဟောင်းမှုကများပြီးတော့ကိုယ်ကဆက်ဆက်တဲ့ဆိုလို့ကအများကြီးနော်ဘာလို့ရုပ်ပြီးရုပ်တာဆိုတဲ့ဟာကလည်းဟုတ်ဆိုဆိုကွာအရန်ကိုပြင်မထင်ရှားနေပြီအဲ့ဒါကိုနေပြည်တော်မှာရှိတဲ့မြန်မာအစိုးရဆိုတဲ့အဖွဲ့တစ်ဖွဲ့ကပဲ 红包都年年出来了，这把我们家的无所谓，喏，但媳妇来讲呢，他讲什么了？喏，爷爷我年三嘛，是哪个？是哪么老婆？是哪吃香饭了？多么委屈了！
龙州一江西人，你妈也算你外妈了。俺来家我给他批的，批的那个，那个家也他那有耶。等那到海洋呢，过来他们家也要问起。老阿妈家第一先看咱爸吃的呀，阿苦罗罗些伢莫说嘞那个，你妈是这个阿爹家毛头开的四千爷的个。那个那个爷年年爷呢，龙州一个亲戚那边罗表叔给他吧。第一宝妈罗，你妈那个奶奶阿苦罗可怕个吧，所以拉你嘞。第大瑞龙州一个啥的个，阿连呢他身上上月的米罗，过来他们家。对木州好，高飞阳呢？五少呢？一看比呢，江北高木青叶颇为的五撇的五位轮啊，江九八的。
江北路里那个路，你哦，地铁上也哈，哦，当地的比呢，村里的比啥么好多不？我讲来说，你都靠这面哈，你一看老老的撇的比啥么单眼的那个吧，都靠这里啊，我爸爸阿三姑养的家了的西北的。哎喽，你都靠这这的那呢？哦，都要开比了吧？你不离别卡吧？他送来的卡家了。都是啊，平常路不好的也也蛮好多的呢。啊，平常也得啥吃多啊，米粥，就那种面的。大家不就那种高米线啊嘞？哎啦，我都包给多讲。哦，阿龙都是为那个毛泽东的帮比了，啊，吃的苦下不顿路啊，得吃比了。那个阿龙也都是帮把我们服务的，就那种话不讲对他了是吧？不离不开也吃有下不顿咯。哎喽，今年帮忙不提比了，现在咱那都苦也蛮好过呢。啊，高中啊吃也熬，你帮我做。You know, all the options open look up, you know, by general.
这开边呢也也哈，也些偏心呀没。对门奶奶的给啥也撇的路，偏心那个嘞，一套他看看妈妈呢，别大步路来路。这开边呢不对了没有呢，比多了多过子嘞，多看稍微个嘞，懂得吧嘞？
都都表面大的呀，就马路面啊那个路，这拍拍几层楼啊几家的，喏，这拍拍几层楼呢，离俺家表面的这家的嘛，离这么多别家多多六个喏，人家东边车队的车。这家人们听见的出来，前面这个多的这个不呢，这个特别他他家伙路一摆，到的话呢，这个的龙中也摆呢，不在路口，在那那贴贴的尼亚嘛的，这个这么多客家嘞，啊，这边的这个嘞，这个啊，这边他们吃饭的，哎，再讲。这个什么路也看看嘛，去到的离很远的路，在的半夜打的，在看下的阿三阿婆的古道，我们花头门的呢。什么路也嘛，那年家古白皮阿婆你打卡了，龙龙阿几个来了，什么你们表情嘛一些。
人家那个呢，古拉个罗汉家路靠我边，密码苏亚巴个穆斯林都卡在里路东路呢。罗汉家都卡在里，也古拉他们个呢不帮少元内在马呗。一开边那个路可以前女人呢不得路，古拉他们个吃了下坡也坡也对面家的古罗那么看着，密码苏亚个表叔他爸嘞，龙中也刚是一年呢，巴黎设备密码也少元没来说啦，个巴个上级内张嘞，每个比让苏巴个爱的思维嘛，连呢他表叔多开巴的心。
မဆုမွန်စုစည်းတင်ပြထားတာပါအခုတော့ရန်ကုန်မန္တလေးလမ်းပေါ်ဒီကနေ့မနေ့ရေကျော်ခဲ့လို့လမ်းပိတ်ထားရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ပဲခူးတိုင်းတောင်ငူခိုင်စွာချောင်းရေလောင်တမန်ရေရှမ်းပြီးဒီကနေ့မနေ့6နာရီလောက်မှာရေပိုလွှဲနေရန်တစိတ်တစ်ပိုင်းပဲ့ချခဲ့တာကြောင့်စွာမြို့အပါဝင်ရန်ကုန်မန္တလေးလမ်းပေါ်ရေလွှမ်းမိုးခဲ့ပြီးလမ်းပိတ်ထားခဲ့ရပါတယ်အခုရေအတော်ကျသွားပြီဆိုပေမဲ့ရန်ကုန်မန္တလေးအမြင်လမ်းမှာရှိတဲ့စွာချောင်းတရားရဲ့တချမ်းကိုတော့အသုံးမပြုနိုင်သေးပါဘူးယာယီတရားအစ်ကိုအမြန်ဆုံးထိုးဖို့ပြင်ဆင်နေတယ်လို့တရားဦးစီးဌာနကတာဝန်ရှိသူတို့ကပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ
်စွာချောင်းရီလောင်တမန်ရဲ့ကျိုးပဲ့သွားရဲ့ရေပိုလွှဲကစီးဝင်လာရဲ့ရေအကြောင်းဒီနေ့မနက်9နာရီလောက်မှာရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်160ကျော်လောက်မှာရေကျော်မှုရရှိခဲ့ပြီးစွာချောင်းကိုဖြတ်ကူးထားရဲ့တရားတချက်မြောက်ကိုတပေကွဲလောက်နှိမ့်ချသွားပါတယ်စောက်လို့ဝင်ကြီးဌာနရဲ့တရားဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်ကောင်းချိုက VOU ကိုအခုလိုရှင်းပြပါတယ
်။ဒီနေရာနဲ့တောက်လျှောက်ကျနေပြီးတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီစောက်ချပြီးတော့လုပ်ငန်းတွေပါတယ်ဆစ်ဆေးတဲ့လုပ်ငန်းတွေကိုကျွန်တော်တို့အသေးစိတ်တော့သဘောဆိုမလုပ်နိုင်သေးဘူးပေါ့နော်။အဲ့တော့အသေးစိတ်လုပ်ငန်းတွေကိုကျွန်တော်မလုပ်နိုင်ခင်ဆက်ကြားမှာတော့အဲ့ဒီကျွန်တော်ဘေးလီဒီလီယာထိုးပြီးတော့ပြေးသွားပါမယ်။ကျွန်တော်အလုံးရေဒီအလုံးညင်သွားပြီးဒီရောလည်းမရှိတော့ဘူးဆိုတော့ကျွန်တော်အဲ့ဒီအသေးစိတ်ဆစ်ဆေးတာလုပ်ပြီးတော့ကျွန်တော် check up တယ်ပေါ့နော်။ကျွန်တော်နေသွားတဲ့နေကြတယ် check up လုပ်ပြီးတော့ကြံတင်ပြီး strengthening ကြံလုပ်ပါမယ်ကျွန်တော် PDT 400ကျွန်တော်ထိုးပါမယ်
ตัวตัวกูได้กูยังงงว่าที่ยังงงว่าการยังงงว่าปีนี้ที่สี่ตัวเตล่านี่บ้านเป็นยังสว่างช่องสีแดงแต่มันเลสีมาส่งยังเสียไม่เชื่อไปไหมแล้วมันสะดวกอีกอ่ะหรอแค่แค่สี่นี่เองลูกสามีติดตามกันจะอุปถัมภ์กูด้วยงาเปียวว่าเลยแล้วว่าคิดไม่จ้ากูมาเลยแต่ไปเวลาจ้าไปเขาเด้อใช่ไหมเลยตาจ้าไปเพราะที่ตัวจ้าไปว่าเส้นน้ำไฟเนี่ยมาวันที่เดียวแต่มาเขาเนี่ยว่าไอ้ยี่ปุ่นเลยอ่ะว่าที่ไหนจ้าจู่ไหนจ้า
那那馒头也别到那个，我今天了可能才比他上班不方便，伢了可能没空，没人，伢了一人也伢了。像我们这里，伢那么几年都，然后嘛来是叫木鱼洗个娃嘞，上面把文件提到个，俺当那个，白了伢个一包水饼他娃嘞，是让他们的嘛是加多一批的多，白嘛他们提个木没洗老多不多，再比如伊木鱼呢，是苗文鸡他那。
昨天没中午，我没有点通啊，不要话嘞。昨天晓得个，你路边，昨天白马他们比人多，工作他们那些的嘞，哎，工作他们白马些的，是白位样的，一部路样的，一出大包哩。说白马他们我们爸妈提前没洗完，嗯，现在俺们那个哎，一部路呀，他想白多了不呗？那边老白多了，一出的半夜，那边伢多了，伢多了，伢嘞。
他说的有假多了，我看那嘛个，他们那嘛个五十倍老假多了，假到别个一部来就出场，我就说你那个就别话了。然后过年的嘛，过年节的嘞，毕竟嘞，在那一回老个，第二个都是一样了，对吧？超了嘛老假了，就是，我老板呢，那边老假的就是都是一样的。现在木了，皮包比然后那边要面冷被他也请，明天早上白马呗，刚为五十九不就没几秒来呢，都得要等么大半天有留下来，得让你要来要试试个吧嘞。
明天老板，那古龙啊，对于不上月个，这个老概念啊，皮大将公司四十亩米的山段哦，老板那个面中表现和就在那一将，稍微有问题，他那当时都那个表白的怎么样？过昨天的人被捕查了吧？啊，可是被密码那个三亚的人乱不过，正式被保没。密码将会掌握一些假新的那个听他那样，不好办啊，就是给别人，我来弄下这个那个汤啊呀，我在叫王姐呢，谁管三年秋你在皮白嘞？
所以，别个一些对表面漂亮目的老对面说的，这边这对新年节嘛呗，密码我接单不哈，那俺这个我接这个也看目的个两三难得嘛，好朴素的，懂得表述目的来新年吧嘞，过等他有熟悉点片他话的先。正为单不家里的今天嘛，学的家早，现在你把这片垃圾，狼杂是这里来第一等你来讲，就是这片。 这个啥工的宝马，这个目的是哪方的？你妈那个工资明年三五六六万，下面的UMFCCI六个他，我们忙了干了。比如两个人嘛，多拿那五百七十二六六铺，这个他们这里宝马天天在这干着，我六万手机，不要一个表吧嘞。
你妈那个嘛，多拿那一些手机了，你多拿那养活没表了也不说，不好办啊。你帮多少家嘛，别没偷他那的东西吧嘞，大哥。
都来那间没洗的里头追吧嘞，俺那地间没洗的里头追吧嘞。哦，明明啥子啊？罗的，连么的，楼大的，那到江里吧，江里啊，那种多了，东东啊，东地边边嘛，江里啊，他看那个多了那边去啊了，多了明的对，哦，你啊来嘛，哦，多多少面的啊的嘛，多了那边去啊了的，多了那我用我等东里家了哇。哦，我那是可能你个，那个我对面个不够多，三十几呢。 西瓦一龙安新瑞对手呢，看那嘛嘞，UMFCCI贝个，这个时候擂台对面个话嘞，巴龙安三亚将军都江北乌烟梅乌个咯，将会当不加了，听他那部，所以贝个尼兰帮助呢，就是你这路面呢叫比较一个表白嘞，他们嘞，那个那个我接待家呢，比如我接个啥目的，也看目的个咯，心里有没有多个密码嘞？
啊，不办，不搞，不办，老外买多拉的，说那土皮在外，毕竟那土皮个啥比啥土皮在的，新的的。哎，另外，西面办那不搞，都六千的，现在六千，西瓜股当都搞来，都来是，所以也不搞个，哎，新阿拉啥多呢？外，他们偏怕的，那个那外界，这家伙目的比较多，多拉是这家伙新的，我买的，皮的买的。啊，可第一版最便宜的，所以这个是这前路的，那咱们嘛，UNC刚才出的是不用改，比较嘛，多拉就用个啥啦，咱们那边就那么西的掉。
谁叫我们龙潭？我们这次拿的布没得，我们就拿个天台的样。那个那个，前年里了，东在都丢起来，我们忙收个了。你妈讲为丈夫啊，可把那个伊呢，西瓜也前年里也解开木，龙山那地方没铺了，东在把嘞。丢没？今朝路不嘛比西瓜也多少钱呢？伢伢话嘞，多少是丢没？谁家呢？不嘛我这些谁家伙拉拉西瓜嘞？那都靠丢丢没？没干的工作伊。
နဲ့ပတ်သက်ပြီးဆွေးနွေးမှုတွေမပြေလည်ဘူးထပ်ပြီးအခွန်တွေတိုးတယ်တုံ့ငွေကျတယ်ဆိုရင်ငွေကျတာတော့ဆက်ရှိနေလိမ့်မယ်လို့ထင်ပါတယ်ခင်ဗျ
မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ထိုးကြတာတွေကိုကာကွယ်ဖို့ဈေးကွက်ကိုထိန်းထားနိုင်မှုဆိုရင်အစိုးရဘက်ကအသုံးစိတ်လျှော့ချရေးပါဝင်ရေရှည်မှလွတ်ဆောင်စရာတွေရှိနေတယ်လို့မြင်တဲ့အကြောင်း UMF CCI ဒုက္ခတာဦးမောင်မောင်လက်ကဆက်ပြောပါတယ
်အခုလက်ရှိဟိုကာလပေါက်ဈေးနဲ့တွက်ပြီးတော့ဒီဘတ်ဂျက်ကိုဆွဲဖို့လိုပါတယ်ဘတ်ဂျက်မှာအသုံးစိတ်တွေများနေတဲ့ဟာတွေကိုလျှော့ဖို့လိုပါတယ်ဒီချို့ project တွေကိုလည်းဟိုလျှော့ဖို့လိုပါတယ်ချို့ project တွေမှာဟို state owned enterprise ကိုခေါ်ပါတယ်နိုင်ငံပိုင်ဟိုလုပ်ငန်းတွေမှာလည်းရှုံးနေတဲ့ဟာတွေကိုဟိုရပ်တန့်ဖို့လည်းလိုပါတယ် export incentive တွေပေးဖို့ရဲ့နောက်တော့ဟို rebate တွေပေးဖို့ပါဘူးကျွန်တော်တို့အကုန်လုံးပေးထားပါတယ်ပြောထားပါတယ
်အမေရိကန်ငွေလဲလုံးပြင့်တက်နေတဲ့အတွက်နိုင်ငံပေါ်ထိခိုက်မှုတွေကိုအ ਨੇ ဆုံးဖြစ်အောင်ပြည်ထောင်စုအစိုးရအဖွဲ့ကဘာတွေဆောင်ရွက်ထားသလဲအခြေအနေတွေနဲ့ပတ်သက်လို့ပြည်သူတွေကိုပို့ပွင့်လင်းလင်းချပြဖို့မနေ့ကပြည်ထောင်စုလွှတ်တော်အတွင်းမှာမှတ်ချက်ပြီးတင်ပြမှုတွေရှိနေပါတယ် UMF CCI ကုန်သည်ဆက်မှုလုပ်ငန်းရှင်တွေဘက်ကတော့ပို့ကုန်မြင့်တရေးလုပ်ငန်းတွေကိုပြန်လည်သုံးသပ်ပေးဖို့နဲ့တရားမဝင်ကုန်သည်လုပ်ငန်းတွေကိုကာဝယ်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့လိုမယ်ဆိုပြီးနိုင်ငံတော်အစိုးရကိုကြံပေးတင်ပြထားကြပါမယ်ခင်ဗျာ
ကိုသိန်းထိုင်ဦးစူးစီးတင်ပြပေးထားတာပါအခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူဒူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
ညအမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်အစားထုတ်ဖို့ကြိုးပမ်းနေချိန်မှာပဲအဖွဲ့ဝင်အမေရိကန်နဲ့ကနေဒါနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဒီသတင်းပတ်သက်ရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။ကွယ်လွန်သူအမေရိကန်ထက်လွတ်တော်အမတ်ဂျွန်မက်ကင်းကိုခုန်ပြတဲ့အောက်မေ့ဝယ်အခမ်းအနားတွေကိုနှစ်ပေါင်း30ကျော်လွတ်တော်မှာသူကိုစားပြုခဲ့ရာအရီဇိုနာပြည်နယ်မှာဒီနေ့ပဲစတင်နေပါပြီ။ပြည်နယ်မြို့တော်ဖီနစ်ခ်မြို့ကလွတ်တော်အဆောက်အအုံမှာတည်ထောင်အခမ်းအနားတစ်ခုကျင်းပပြီးခုန်ပြသွားမှာပါ။ဒီနောက်မှာတော့အများပြည်သူကိုကာရဝါပြုခွင့်ပေးမှလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းလိုက်ပြီးရပိုင်းချင်မှာပဲတောင်ကိုရီးယားနဲ့ပူးတွဲစီရေးလေ့ကျင့်မှုတွေရှင်းနေထဲမှာပြန်ဆောက်ဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇွန်လတည်းစင်ကာပူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ခင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကရေဘူးရဆဆန်ဂရီပေးပြောဆိုခဲ့ပြီးနောက်မှာပဲသမ္မတထရန့်ကပူးတွဲစီရေးလေ့ကျင့်မှုတွေကိုဆန့်ကျင်ထားမယ့်အကြောင်းရုတ်တရက်ကြေညာထားတာပါမြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့နေရာဒီမှာပူးတွဲစီရေးလေ့ကျင့်မှုကိုဆန့်ကျင်ခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရက်ဆိုင်မှုဂရီပေးထားတာမဟုတ်ကြောင်းလည်းအမေရိကန်ကာဝေးဝန်ကြီး James Mattis ကပင်ဂွန်စင်တာနာချုပ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါမြန်မာနိုင်ငံကရက်စက်ကြံကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အရသာစုရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုအပြစ်မတင်သင့်တဲ့အကြောင်းအမေရိကထိပ်တန်းလွှတ်တော်အမတ်တယောက်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါးဝါးကျူးလွန်နေတာမှန်ပေမဲ့စစ်တပ်ရဲ့လုပ်ရက်တွေကိုဟန်တားနိုင်တဲ့အခွင့်အာဏာမရှိတာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုဝေဖန်မှုသူ့အနေနဲ့ဆန္ဒမရှိတဲ့အကြောင်းထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကမနေ့တုန်းကပဲတင်းနောက်တွေကိုပြောဆိုခဲ့တာပါရခိုင်ပြည်နယ်မှာပြည်ခရနေတဲ့ပြစ်ခဲ့တဲ့ပြစ်ခတ်တွေအတွင်းရိုညာမွတ်စလင်တွေပေါ်လူမျိုးတွန်းလောက်အောင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာဆွေရကပယ်ချလိုက်ပါတယ်။ရခိုင်ပြည်နယ်မှာပြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းကောင်းဆောင်6ကိုလူမျိုးလုံးတပ်ပြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝမှုနဲ့စစ်ရာဇဝမှုတွေအတွက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရဲ့ချက်လက်ရှာဖွေရေးအဖွဲ့ကတင်းလာနေတဲ့အစီရင်ခံစာထုတ်ပြန်တောင်းဆိုထားတာပါ
။ကျေးဇူးပါရှင်။တဲ့ရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကအမတ်သိန်းကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပဲ VOA မြန်မာဘာသာအစီအစဉ်တွေကို line to meter 71.25 ရို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.